သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
NLD ပါတီအမတ်ဟောင်းဒေါ်စန္ဒာမင်းနဲ့အတူ NLD ပါတီဝင်ဟောင်း50ဝန်းကျင်ဟာ NDF ပါတီကိုဝင်ရောက်လာပြီးတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့သိရပါတယ်။အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကလည်းပါတီဝင်အသစ်တွေအဖြစ်ဒေါ်စန္ဒာမင်းအပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ဟောင်း50ခန့်ပန်ဝင်လာကြောင်းကြေညာထားပါတယ်။သူတို့တဲကအချို့ဟာ2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာ NLD ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့သူတွေလည်းဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာ2012-2015မှာနှစ်ကြိမ်ဆက်အနိုင်ရခဲ့တဲ့ဒေါ်စန္ဒာမင်း2015-2020ရွေးကောက်ပွဲမှာပြည်ဦးလေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်အနိုင်ရခဲ့သူဒေါက်တာအောင်ခင်နဲ့ပြည်သူ့ရှေ့ဆောင်ပါတီ P3 လုံးမှနောက်ထပ်ခဲ့တာလပိုင်းညတာကြာသေးတယ်ဒေါက်တာမျိုးဆက်သွေးတို့ဟာ NDF ပါတီမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့သိရပါတယ်2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက် NLD အပါအဝင်အာဏာသိမ်းမှုကိုစန့်ကျင်တဲ့ပါတီတွေအများအပြားဖျက်သိမ်းခံရပြီးတော့ခေါင်းဆောင်တွေလည်းဖမ်းဆီးခံထားရတာပါဒီအချိန်တွေမှာ NDF ကပါတီမှတ်ပုံတင်ပြီးလက်ရှိအချိန်မှာပါတီခေါင်းဆောင်ဟောင်းဒေါ်စနာမင်းအပါဝင်50နီးပါးဟာ NDF ကိုဝင်ရောက်လာကြပြီးစစ်ကောင်စီရဲ့ရွေးကောက်ပွဲမှာ NDF ပါတီကနေတဆင့်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်စနာမင်းအပါအဝင် LLD ပါတီဟောင်းတွေကိုလာရောက်ပူးပေါင်းပေးဖို့ NDF ဘက်ကဖိတ်ခေါ်ခဲ့တာဖြစ်ပြီးတော့ပါတီယာတူတွေပေးတဲ့နေရာမှာလဲတာဝန်ရှိသူတွေအကြဆွေးနွေးရမှာသဘောထားကွဲလွဲမှုတွေမရှိဘူးလို့ NDF ပါတီဒုဥက္ကဋ္ဌဦးထက်အောင်ကျော်ကဖြေကြားထားပါတယ်။လက်ရှိ NDF ပါတီမှာဒေါ်စနာမင်းကဒုတိယဥက္ကဋ္ဌအဖြစ်တာဝန်ယူထားသလိုဒေါက်တာအောင်ခင်က NDF ပါတီရဲ့အထက်မြမပြည်စည်းရုံးရေးကော်မတီဥက္ကဋ္ဌဒေါက်တာမျိုးဆက်သွေးကတော့ NDF ပါတီအတွင်ရွေးမှုအဖွဲ့ဝင်အဖြစ်အသီးသီးတာဝန်ယူထားကြပါတယ်။အခုလိုဒေါ်စနာမင်း NDF ပါတီကိုဝင်ရောက်လာတာဟာပါတီအတွက်အင်အားဖြစ်စေတယ်လို့ဦးထအောင်ကျော်ကပြောပါတယ်။ကျွန်တ
ော်တို့ဒီဟိုရေကောက်ပွဲကအဲ့ဒီချက်ကိုဖြစ်ပြီးနော်တင်ပြပါချက်ဒီပြပြတော့ကတော့ဒီဒေကောက်ပွဲတီဒီတစ်ခါရေကောက်ပွဲတီအာတိုင်းပြည်ကအခုအမှန်နာတာဖြစ်တယ်ဆိုတော့ဒီဒီရေကောက်ပွဲဆိုရဲဆက်ပေါက်တာနေပြီးတော့တိုင်းပြည်ကိုဟိုကောင်းဆုံးပြအောင်ပေါ့နော်ပြန်လည်ပြီးတော့မှလောဆောင်ကြဖို့ဆိုရဲတိုင်းပါဒီပြန်ပြပြအာမဆနာဖဲလို့ဟိုစီကရတာတာတကယ်ကိုမော်ဒရိတ်ဒီပေါ့ဒီအာမော်ဒရိတ်ပုံစံကြီးကမာတာကျွန်တော်တို့ ਨੇ အာဒီမဆန်တီးအလုပ်တော့တဲ့ကဟိုစီရစက်တဲ့ကကြည့်ရပါဘူးဒီနည်းနဲ့တိုင်းပြည်ကိုတိဆောက်ချမယ်ဆိုတော့ဒီရစက်တွေကိုကျွန်တော်တို့ကကျွန်တော်တို့ကတော့ပိုင်ပိုင်လာတင်ချပါရစေ
အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD တဲကပုဂ္ဂိုလ်ရဖြစ်ကြတဲ့ဦးခင်မောင်ဆွေဒေါက်တာဦးသိန်းငိမ်းဒေါက်တာဦးသိန်းညွန့်နဲ့ဦးဝင်းနိုင်တို့က2010ခုနှစ်မေလ9ရက်နေ့မှာစတင်ဖွဲ့စည်းခဲ့ကြတာပါလက်ရှိမှာတော့ဦးသိန်းညွန့်နဲ့ဦးခင်မောင်ဆွေဟာစစ်ကောင်စီရဲ့ဗဟုအကြံပေးအဖွဲ့ဝင်အဖြစ်ပြောင်းလဲတာဝန်ထမ်းဆောင်နေပါတယ်NLD ရဲ့ဒီမိုကရေစီစံနဲ့မူဝါဒတွေကိုဆက်လက်ဆောင်ရွက်ရန်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဒီမိုကရေစီရေးအတွက်ဆက်လက်တိုက်ပွဲဝင်ဖို့ဆိုတဲ့ယူရည်ချက်နဲ့2010ရွေးကောက်ပွဲမှာ NDF ပါတီအနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။2010ရွေးကောက်ပွဲမှာ NDF ပါတီဟာနေရာ16နေရာခန့်အထိအနိုင်ရရှိခဲ့ပါတယ်။ဒီနှစ်မှာတော့လွှတ်တော်အတွင်းနေရာတွေကိုမျှော်မှန်းနိုင်တယ်လို့မျှော်မှန်းထားတယ်လို့ဦးထအောင်ကျော်ကပြောပါတယ်။
ကျွန်တော်တို့ရှင်းနိုင်တယ်များပေါ့เนาะကျွန်တော်တို့တို့ကြိုးစားပြီးတော့မှအာညာမရောရှင်းတတ်အောင်ကျွန်တော်တို့ကြိုးစားပြီးတယ်တဲ့အပိုင်းကတော့အာဒါကကျွန်တော်တို့ကဒီတူရဲ့အဆုံးဖြတ်တယ်ပေါ့เนาะဒီပေါ်ရဒီတူရဲ့အဆုံးဖြတ်ပြီးမှဖြစ်တဲ့တော့ဘူးအာ
ဒေါ်စန္ဒာမင်းဟာ2012ကြားဖြတ်ရွေးကောက်ပွဲမှာ NLD ပါတီကနေတဆင့်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အနိုင်ရခဲ့ပါတယ်။ဒ ကြာပြင်2015မှာတော့အထူးထွေရေကွက်ပွဲမှာရန်ကုန်တိုင်းဒေသကြီးစိတ်ကြီးခနောက်တို့မဲဆန္ဒနယ်ကနေ NLD ပါတီကိုစားပြုကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ပြီးတော့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရတာပါ။အဲဒီနောက်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဘန္ဒာရီစီမံကိန်းနဲ့စီးပွားရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးတော့2020ရွေးကောက်ပွဲမှာတော့ဝင်ရောက်ရှင်ပြိုင်ခြင်းမရှိတော့ဘဲNLD ပါတီအောင်နာရေးအတွက်သာဆောင်ရွက်ခဲ့တာပါ။လာမယ့်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲမှာတော့ပြည်သူလွှတ်တော်အတွက်ဗဟန်းမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မှုရလာတယ်လို့ NDF ပါတီကပြောပါရယ်။ပြည်ဦးလွေမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်အဖြစ်အနိုင်ရခဲ့သူဒေါက်တာအောင်ခင်ကတော့ဒီနှစ်မှလည်းပြည်ဦးလွေမြို့မှာရှင်ပြိုင်သွားမယ်လို့သိရပါရယ်။ NDF ပါတီမှဝင်ရောက်ရှင်ပြိုင်ခဲ့တာနဲ့ပတ်သက်ပြီးဒေါ်စန္ဒာမင်းကသတင်းဌာနတချို့ကိုအခုလိုပြောထားပါရယ်။
အရင်ကတော့မထိုးစပ်ပါဘူး ATF ကတကူလုံးကအကယ်၍ဥပမာဆိုတော့formal energy ပေါ့နော်ဒီလိုပြောလို့ရပါတယ် formal energy တွေဖြစ်တယ်ကျမတို့နဲ့အတူတူလက်တွဲဆောင်ရွက်ခဲ့ဘူးတယ်ဆိုတော့ကျမတို့နဲ့နှီးစပ်တယ်ပေါ့နော်နောက်တစ်ခုကတော့ဟလာကျန်တဲ့ပါတီပေါ့နော်ကျန်တဲ့ပါတီတွေကတော့နည်းနည်းစိမ့်ပါတယ်ကျမတို့ဒါပေမဲ့ဟိုဥက္ကုကိုကြီးပါတီလို့ဆိုရင်လည်းကျမနဲ့ဒါလုပ်ဖို့ကိုင်မဲ့ပဲဖြစ်တယ်နောက်88တငယ်ချင်းတွေလည်းဖြစ်တယ်ဒါပေမဲ့ကျမတို့ကပြန်စဉ်းစားလိုက်တဲ့အခါမှာကျမဟိုပေါ့နော်ဟိုဘဲပါတီကကျမအတွက်လုံလောက်ရအဆင်ပြေလဲဆိုတဲ့ဟာမျိုးကျမစဉ်းစားတယ်နောက်ပြီးတော့ရေရှည်တွဲရမှာအခုတငယ်ချင်းဖြစ်လို့ဟလာဟိုအဆင်ပြေလို့ဆိုတာထက်ပေါ့နော်ဘယ်လိုဒီပါတီရဲ့ခေါင်းဆောင်ပိုင်းနဲ့ဒီပါတီကလူတွေရဲ့ဥပအောင်ဆောင်ရွက်မှုကိုကျွန်မတင်ချာကြည့်တယ်။ဥပမာပြောရရင်ဘာလို့လဲဆိုတော့ကျွန်တော်2020ဒီကိစ္စတွေဖြစ်သွားတဲ့အချိန်မှာဟာဘယ်ပါတီတွေကဘလို့ပါဝင်ဆောင်ရွက်ခဲ့လဲဆိုတာကိုကျွန်မနည်းနည်းတင်ချာလေ့လာတယ်။နောက်တစ်ခုကအဲ့ဒီအချိန်မှာခေါင်းဆောင်တွေကသူ့ပါတီကိုဘလို့ထိမ့်သိမ့်လဲ။ဒါအရန်ရေးကြည့်တယ်။အဲ့ထိမ့်သိမ့်တဲ့အောက်မှာရောနိုင်လာကြတာရှိသလားဆိုတော့ဟာလေကျွန်မကြည့်ရပါတော့။ဒါကြောင့်မို့လို့ဒါအဲ့တော့ဒီပါတီကလူတွေကတဆိုင်မမက်ဟို NDF ကိုလုတ်ခဲ့တယ်။နောက်ပြီးတော့သူတို့အစိုးမရောက်ခဲ့ဘူးပေါ့နော်။နောက်ကျွန်မစိတ်ကအဲ့အစိုးရောက်တာကိုလက်မခံနိုင်ဘူး။ကျွန်မဟုတ်ကဲ့ကျွန်မတမိုးတွေက liberal ဖြစ်တယ်။ဒါကြောင့်မို့လို့သူတို့တွေကလည်း liberal ဖြစ်တယ်ဆိုတော့ကျွန်မအဆင်ပြေရပါတော့။ဒါကြောင့်လည်း NDF ပါတီကိုရွေးတာဖြစ်တယ်။ခုနလိုမျိုးအငယ်ဥက္ကမဆိုတော့ကလည်းဒီ formal NDF တွေဖြစ်တဲ့အတွက်ကျွန်မပို့ပြီးရင်းနှီးရပါတော့။
2020ရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီဟာတိုင်းပြည်အာဏာကိုသိမ်းယူခဲ့တာပါ။ဒေါ်စန္ဒာမင်းကတော့စစ်ကော်မရှင်ကိုယုံကြည်တာကြောင့်အခုလိုဝင်ရောက်ရှင်ပြိုင်လာလို့ဆိုပါတယ်။2020မှာဒလားမြို့နယ်မဲဆန္ဒနယ်အမှတ်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဥပပုံဦးကတော့ဒေါ်စန္ဒာမင်းနဲ့ NLD ပါတီဝင်ဟောင်းတွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်လာတဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်။
ဒီကိစ္စချင်းပါဟာပေါ့နော်ဒီကောက်ဝက်တရားကိုမြန်မာနိုင်ငံမှာကျင်းပမှုတွေတိတိညံ့ပတ်တဲ့အချိန်ကာလတစ်ခုမဟုတ်ဘူးဆိုတာကိုကျွန်တော်ထိုင်မှာပြောချင်ပါတယ်ခင်ဗျာမြန်မာနိုင်ငံဆက်နံတလောမှာပေါ့နော်ဖြစ်ဖြစ်နေတဲ့ပြည်ပသားတွေညှိချနေတဲ့အချိန်ကာလမျိုးမှာတော့ဘလို့မှပဲဒီကောက်ဝက်တရားကိုနော်ဟိုဆုံးမရောကျင်းပမယ်ဆိုတာဒါတိတိတွေကိစ္စကြီးမဟုတ်ဘူးလို့တော့ထပ်ပြောချင်ပါတယ်ခင်ဗျာဒီကောက်ဝက်တရားညှိချတဲ့ပြီးတော့ဒီအဲဒီမှာပေါ့နော်ဒီမိုကရေစီထောက်ကူပြုဖွဲ့စည်းတဲ့ထူထောင်ထားနိုင်တဲ့နိုင်ငံတွေမှာဆိုရင်တော့ယူကော့ဝဲဆိုတဲ့ဖြစ်စဉ်နိုင်ငံရေးဖြစ်စဉ်တစ်ခုဟာဖြစ်ရတစ်ခုဟာအာကောက်မွန်ရက်ကိုဟိုပူတီဝါဘုံများပါလေခင်ဗျာဒါပေမဲ့ဘုရားကျိုးရဲ့မြစ်ချက်ပေါ့နော်ဒီမိုကရေစီမရင်းတန်သေးတဲ့နောက်ထူးထူးကျပဋိပက္ခတွေများပြားနေတဲ့ကျွန်တော်တို့နိုင်ငံမျိုးနောက်ပြီးတော့ဒီမိုကရေစီထောက်ကူပြုဖွဲ့စည်းတဲ့အခိုင်အမာမရှိနေတဲ့အခြေအနေမျိုးမှာကျင်းပမယ်ဆိုရဲရွေးကောက်ပွဲရတော့ဘလို့မှကောက်မွန်နေရလာရလာကြမရှိပါဘူးခင်ဗျာ
စစ်ကောင်စီကနေဦးဆောင်တဲ့အထွေထွေရွေးကောက်ပွဲအပိုင်းတစ်ကိုလာမယ့်ဒီဇင်ဘာ28ရက်နေ့မှာတိုင်းနယ်ပြည်နယ်အားလုံးမှာရှိတဲ့102မြို့နယ်မှာစတင်ပြုလုပ်သွားမှာဖြစ်ပြီးတော့ကျန်တဲ့အပိုင်းတွေကိုတော့လောလောဆယ်မှာကြီးညာထားတာမတွေ့ရသေးပါဘူးရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်ကလွှဲရင်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးဒါမှမဟုတ်ရင်ပြည်နယ်လွှတ်တော်တွေကိုမဲအများဆုံးရသူအနာယူစနစ် FPTB နဲ့အချိုးကျကိုစားပြုစနစ် PR တို့ကိုပေါင်းဆက်ကျင့်သုံးမှုစစ်ကောင်စီကကြေညာထားပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်
ောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/burmese ဖြစ်ပါတယ်ရှင
် sbs မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ